နေစရာဤမြေကဘာမှာကိုကာကိုလာအချို့ရေလုပ်ငန်းကပါစစ်အမှိုက်လဲထုတ်လုပ်နေပြီးတခြားပြည်ပရင်းနှီးမြှုပ်နှံမှုတွေရုတ်သိမ်းသွားပေမဲ့မြန်မာနိုင်ငံမှာဆက်လက်လက်ပတ်နေပါတယ်။ပလတ်စတစ်မပေါ်ပေါက်ခင်ကအရေးတွေကိုဖတ်မှုမှာထည့်ခဲ့ပြီးအယုတ်တွေကားရီနဲ့တခြားအရာတွေလုပ်ဖို့တတ်တူသစ်သားရော်ဘတ်နဲ့1900ခုနှစ်မှာတီထွင်တဲ့ bait light ဆိုတဲ့ပလတ်စတစ်အမာစားတွေသုံးခဲ့ပါတယ်။ဒီနောက်သုံးရတာပေါ်ပါလွယ်ကူပျော်ပြောင်းတဲ့ပလတ်စတစ်ပုံစံမျိုးမျိုးပြောင်းလဲခဲ့ပြီးခုတော့ပလတ်စတစ်အမိုက်ကိုကဘာကရှင်းလို့မနိုင်တဲ့အဖြစ်ရောက်နေပါတယ်။ Coca-Cola ဟာကဘာထိတ်တန်းပလတ်စတစ်အညစ်ညမ်းဆုံးလုပ်ငန်းလို့လည်းကဘာလုံးဆိုင်ရာပလတ်စတစ်သုံးဆဲမှုစန့်ကျင်ရေးအဖွဲ့ကပြောပါတယ်။ Coca-Cola ဟာမြန်မာနိုင်ငံကနေနှစ်ပေါင်း60ကြာလုပ်ငန်းရုပ်သိမ်းသွားခဲ့ပြီးသမရဦးသိန်းစိန်လက်ထက်2013မှာပြန်ရောက်လာပါတယ်။ဒီအတွက်အလုတ်ကင်တွေရရှိကြမယ်လို့အဲ့ဒီတုန်းကအမှုဆောင်အရာရှိမစ္စတာကန့်ကပြောခဲ့ပါတယ
်ဒီနိုင်ငံမှာဓာတ်ရိုက်ဖြစ်ဖြစ်တွယ်ဝိုက်လို့ပဲဖြစ်ဖြစ်အလုတ်ကင်အခွင့်အလမ်းနှစ်သိန်းကျော်ရမယ်လို့မျှော်မှန်းပါတယ
် Coca-Cola ဟာတနည်းကိုပလတ်စတစ်မက်ထရစ်တန်ချိန်3မန်းခွဲလောက်ထုတ်ပိုးနေရပြီးဒါရီကြောင့်ကမ္ဘာပတ်ဝန်းကျင်ညဉ့်ဉန်းရပါတယ်နိုင်ငံ40မှာစေတနာဝန်ထမ်းတွေပလတ်စတစ်အမှိုက်စ5သိန်းလောက်ကောက်ကြပြီးအမှိုက်စတွေကိုခွဲကြည့်တဲ့အခါ3000ကျော်ကကိုကာကိုလာအမှတ်တံဆိပ်တွေဖြစ်နေပါတယ်။ကန်းချီရီမာသာမကဒီရော့ရီမြစ်တွေတောင်နှမ်းတွေနဲ့မီးတောင်ရီမာပါမကြမ်းကိုကာကိုလာတံဆိပ်နဲ့အမှိုက်တွေတွေ့ရတယ်လို့အီကွေဒေါနိုင်ငံကပတ်ဝန်းကျင်ထင်သိရေးသမားတယောက်ကပြောပါတယ်။မြန်မာနိုင်ငံမှာပြန်သုံးလို့မရတဲ့ကျွတ်ကျွတ်အိတ်တွေကဆိုးဝါးလှတယ်လို့ရန်ကုန်မြို့ကအရှင်မတယောက်ကပြောပါတယ်
ကျွတ်ကျွတ်တွေကိုတုံရဆုံရနေရမှာဖြစ်တယ်ဒင်းချောင်းနေတဲ့ကိုဖြစ်တယ်တော်တော်နဲ့မဆွေးမီးတဲ့အခါကျတော့ပိုဆိုးလာတယ်ရန်ကုန်မှာဆိုမိုးသားရိုင်းဒင်းချောင်းနေတဲ့ကနေပြီးတော့ပြန်ထွက်လာတဲ့အချိန်မှာလူမြင်လို့တော့မကောင်းကျွတ်ကျွတ်တွေပေါ်လုံးညောနေတဲ့မြင်ရင်းကိုတွေ့တယ
်မန္တလေးမြို့ဒေသခံတယောက်ကတော့မြစ်တိုင်းမှာပလတ်စတစ်အမှိုက်တွေမြင်လို့မကောင်းဘူးလို့ပြောတာပ
ါဒီရီနတ်တွေဒီအားလေးချောင်းအားလေးတင်းအားလေးကက်စစ်ကြီးရဲ့အားကံကြက်ကို
ရန်ကုန်မြို့ကအရှင်မကတော့လွယ်လွယ်ကူကူတစ်ခါသုံးတစ်ခါဖြစ်တဲ့ပလတ်စတစ်ကပြဿနာကြီးဖြစ်နေတယ်လို့ပြောပါတယ်
။ပေးပွားလို့ထင်နေတဲ့သူ့ပုံထားတဲ့ဖြစ်ထားတဲ့ချစ်ချစ်အိတ်တွေများလာတာနဲ့ခင်ဗျရုပ်ပြမှာရောဒီနဲ့အခုတစ်ချက်တော့မြို့ပြမှာဒါကပြဿနာကြီးတည်းရဲ့တစ်ချက်လား
။ပလတ်စတစ်နဲ့ပတ်သက်ပြီးကမ္ဘာလုံးဆိုင်ရာပလတ်စတစ်ညင်ညမ်းမှုသဘောတူစာချုပ်ရေးဆွဲမှုကလည်းနောက်တစ်နှစ်ထပ်ရွှေ့ဆိုင်ပါတယ်။ Coca-Cola ကလည်းပလတ်စတစ်အသုံးလျှော့ပြီးနောက်ပြန်သုံးနိုင်အောင်ထုတ်ပိုးမယ်လို့ပြောခဲ့ပေမဲ့အပြောင်းလဲဖြစ်သွားပြန်ပါတယ်2025မှာ Coca-Cola တဘူးရောင်းပြီးတိုင်းရန်နှုံးပြည့်တဘူးပြန်သုံးမယ်အစားနောက်ထပ်10နှစ်2035တိရွှေ့လိုက်ပြီးရန်နှုံးပြည့်မဟုတ်တော့ဘဲ80ရာခိုင်နှုန်းက85ရာခိုင်နှုန်းပြန်သုံးမယ်လို့ပြောပါတယ်